ချင်းပြည်နယ်မင်းတပ်မျိုးပေါ်ကစစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယွမ်နိစီယာကထောက်ပံ့ပေးတဲ့ပစ္စည်းတွေဒီကနေ့စတင်ဖြန့်ဝေပေးပါတယ်မင်းတပ်မျိုးပေါ်ကဒုက္ခသည်စခန်းမှာခိုလိုနေကြသူတွေအကူအညီရကြပေမဲ့နေရပြန်သွားတဲ့ဒုက္ခသည်တွေမြို့ပြင်ကျေးရွာတွေမှာခိုလိုနေကြတဲ့ဒုက္ခသည်တွေတော့အကူအညီမရကြပါဘူးဒီအကြောင်းပြည်စုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညာကပြောပြမှာပါခင်ဗျာ
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကိုဗစ်ကာကွယ်တားဆီးရေးပစ္စည်းတွေနဲ့အသုံးဆောင်ပစ္စည်းတွေကိုချင်းပြည်နယ်မင်းတပ်မျိုးပေါ်ကစစ်ဘေးဒုက္ခသည်တွေကိုဒီကနေ့ဇူလိုင်လ20ရက်မှာစတင်ပေးဝေခဲ့ပါတယ်။မျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေအပြင်အပြည့်အခက်ရထားချိန်နေရက်ကိုပြန်သွားတဲ့စစ်ဘေးဒုက္ခသည်တွေကိုပါအကူအညီပေးဖို့ UNHCR ကအစပိုင်းမှာစီစဉ်ခဲ့ပေမဲ့ဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရတာကြောင့်စခန်းမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုပဲအကူအညီပေးနိုင်ခဲ့တယ်လို့မင်းတပ်မျိုးဒုက္ခသည်စခန်းကဆရာတော်တပါးကအခုလိုပြောပါတယ်
။ရော့ပေါ်ရောရော့ပြင်းမှာရှိတဲ့လူတွေကိုသူတခြားစခန်းမှာရှိတဲ့လူတွေကိုတော်ပြင်းမှာဒီချင်းနဲ့စစ်တပ်တွေရှိတယ်။တော်တော်များများလည်းဒီတောင်ရှိပုဂ္ဂိုလ်များရဲ့ကွန်ပျူတာချက်၊ရှင်ရဲ့ရကွန်ပျူတာချက်ရှိတဲ့တဲ့ကြောင့်မတော်နိုင်တဲ့အခြေအနေရတာဒီသဘောတော့ရှိတယ်။ဒါမျိုးတိတိကျကျတော့မရှိဘူးလို့တကယ်တော့ရှိတယ်
COVID-19 ကာကွယ်ရေးအတွက်တကူရေသုံးအကာအကွယ်ပစ္စည်းကိရိယာတွေအပါအဝင်စားစရာမဟုတ်တဲ့ပစ္စည်းတွေတဲကတာပေါ်လင်စားတွေချင်းတောင်ဖြာဆောင်တွေနဲ့မိဖို့ကြောင့်သုံးပစ္စည်းတွေနေအောင်ကြီးစွမ်းအင်သုံးမီးအိမ်တွေကိုကူညီထောက်ပံ့ဖြန့်ဖြူးသွားမယ်အကြောင်း UNHCR ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်အိမ်ထောင်စု1000လူဦးရေ9000အထိအကူအညီပေးနိုင်မယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အခုလဇူလိုင်လပထမအပတ်တုန်းကလည်းမြန်မာနိုင်ငံကြက်ချိန်ကြီးအတွင်းကဒုက္ခသည်တွေအတွက်အသုံးဆောင်ပစ္စည်းတချို့ကိုကူညီထောက်ပံ့ခဲ့ပါတယ်။အဲဒီတုန်းကလည်းမြို့ပြင်မှာခိုလုံနေကြတဲ့ဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရင်ပစ္စည်းတွေပေးဖို့ကြက်ချီနီအသင်းကစူးစမ်းခဲ့ပေမဲ့လည်းစေကောင်စီဘက်ကလုံခြုံရေးအခြေအနေကြောင့်တားမြစ်ခဲ့တယ်လို့ဒုက္ခသည်စခန်းကတာဝန်ရှိသူတွေကပြောပါတယ်။မင်းတပ်မြို့ပေါ်မှာပြည်တွင်းဒုက္ခသည် IDB စခန်း10ခုဖွင့်လှစ်ထားပြီးတော့အိမ်ထောင်စု1000နီးပါးလာရောက်ခိုလုံခဲ့ကြပါတယ်။ချင်းပြည်ကာကွယ်ရေးအဖွဲ့ CDF နဲ့စေကောင်စီတို့နှစ်ဖက်အပြည့်ရက်ပြီးတဲ့နောက်ပိုင်းတချို့ကမိမိနေရရှိရာကိုလောလောဆယ်ပြန်သွားကြတဲ့အတွက်မြို့ပေါ်စခန်းတွေမှာအိမ်ထောင်စု900နီးပါးသာကျန်ပါတော့တယ်။မင်းတပ်မြို့ပြင်မှာပုံအောင်ခိုလုံနေကြတဲ့ဒုက္ခသည်တောင်းကနန်းလောက်ရှိနေပြီးသူတို့အတွက်အကူအညီအလွန်အမင်းလိုအပ်နေတာပါ။ဒါနဲ့ပတ်သက်လို့မင်းတပ်မြို့ကဖာသာတဦးကစိတ်မကောင်းကြောင့်အခုလိုပြောပါတယ်
။ဒီအကူအညီပါဒါပဲဖြစ်ဖြစ်ပေးနိုင်တဲ့ဒီလိုအကူအညီသူတို့ပေးခဲ့မယ်။နောက်အကူအညီပေးတာကိုလည်းစိတ်ကောင်းစီကနည်းနည်းလေးဒီခွင့်ပြုမယ်ဆိုခဲ့မယ်ဆိုတော့ဒီခွင့်ပြုမယ်ဆိုတော့ကျွန်တော်တို့ဝန်သားမှာပေါ့ဒါပေမဲ့လည်းဒီအထူးသဖြင့်ဒီဝါဒီမှာနေဆိုနေပြားတွေမှာဒုက္ခရောက်နေတဲ့ဒီအထူးအကူအညီကမရောက်နိုင်သေးတာကိုတော့ကျွန်တော်တို့ဒီဟိုယူကျုံးမရဟိုဝန်လဲမိပါတယ
်မင်းတပ်မျိုးကိုကူညီဖို့ထောက်ပံ့ရင်ပစ္စည်းတွေဟာမနေ့ကဇူလိုင်လ19ရက်နေ့ကမင်းတပ်မျိုးဘော်ကိုရောက်ရှိလာပြီးတဲ့နောက်အခုလိုစတင်ဖြန့်ဝေပေးနေတာပါမင်းတပ်မျိုးပြင်မှာရှိနေတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေဟာလည်းကုလသမဂ္ဂရဲ့အကူအညီတွေရနိုင်ဖို့မျှော်လင့်နေကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်ပြန့်နှံ့မှုစိုးရိမ်စရာကောင်းနေချိန်မှာပဲကုလသမဂ္ဂကကိုဗစ်ထိန်းချုပ်ရေးအတွက်လိုအပ်တဲ့အောက်ဆီဂျင်နဲ့တခြားပစ္စည်းကိရိယာတွေရရှိရေးအတွက်စူးစမ်းပေးနေတယ်လို့လည်းကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ